အငင်းပွားဝယ်ပြင်ဆင်မှုတွေကြောင့်ကန့်ကွက်တာတွေရှိနေတဲ့ငင်းစုစီဥပဒေကိုပြင်ဆင်မဲ့ဥပဒေကြောင့်ကိုဆွေးနွေးဖို့ဒီကနေ့လွှတ်တော်မှာတင်ပြလာပါတယ်။အမျိုးသားလွှတ်တော်ဘက်မှာအတိပြုပြီးတင်ပြလာတဲ့ဒီဥပဒေမှာပြင်ဆင်ရမယ့်အချက်တွေရှိနေတယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့စကလုံးအထားအသို့ပြင်ဆင်မှုများတာဖြစ်ပြီးအငင်းပွားဝယ်အသုံးနှုန်းကိုတော့အမျိုးသားလွှတ်တော်ကအတိပြုလိုက်တဲ့အတိုင်းပဲလက်ခံထားတယ်လို့ရခိုင်အမျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပါတယ်။ဦးဖေတန်းကိုမမ်မီခါကဆက်သွယ်မေးမြန်းထားတာပါ။
အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီငင်းစုစီဥပဒေကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်လာရဲဆိုတော့ဒီပြည်သူ့လွှတ်တော်ဘက်ကဥပဒေချမ်းကော်မတီဝင်နေနဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့ဒီငင်းစုစီဥပဒေချမ်းအပေါ်မှာဘလို့သဘောထားမျိုးများရှိပါလဲရှင်။အမျိုးသားလွှတ်တော်ရဲ့တင်ပြလာမှုအပေါ်မှာပြုပြင်ပြောင်းလဲမှုလုပ်နိုင်မဲ့သဘောထားမျိုးများရှိတာအငယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့များပြောနိုင်ပါလဲရှင
်။အမျိုးသားလွှတ်တော်ကပြင်ဆင်ပြီးတော့ကျောင်းရည်ဒီလွတ်တော်ကိုဒီနေ့တင်လာပါတယ်အဲ့ဒီအဲမှာဒီအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ကွဲလွဲချက်ဆိုလို့ညံ့ညံ့ဆဆမတွေ့ရဘူးအတူတူပဲစကလုံးလောက်ကိုပဲအဲနည်းနည်းပြောင်းလဲတာရှိတယ်တကယ်တော့ပြည်သူလူထုစက်နာဖြစ်နိုင်တဲ့အဓိကပုံမှန်တွေကြတော့အမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဟာသဘောလည်းရှိပါတယ်ဥပဒေကြောင့်ကော်မတီရဲ့အစီရင်ခံစာကိုဖတ်ရတဲ့ခါအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အကြောင်းအရာအဓိကအခြေခံပြီးတော့ကွဲလဲတာမဟုတ်ပဲနဲ့စကလုံးတစ်လုံးတစ်စားနှလုံးသားပဲကွဲလဲတယ်လို့ကျွန်တော်မြင်ပါရဲ့နော
်ဟုတ်ကဲ့ပါရှင်ဒါဆိုရင်ပြည်သူလူထုတွေစိုးရိမ်နေတဲ့အချက်တွေကိုလည်းပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဝင်တွေကလစ်လျူရှုထားတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်အဲ့ဒီအချက်ပေါ့နော်သမတ်တစ်ချက်ကတော့ပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့သူကကုန်ကြတဲ့ဈေးတန်ဖို့ရယ်ပြီးတော့အဲ့ဒီကဘယ်သူကထောက်ပံ့လဲဘယ်လိုအဖွဲ့အစည်းကဘယ်လိုရလဲဆိုတဲ့ကိစ္စတစ်ခုပေါ့နော်ဒုတိယတစ်ချက်ကတော့အဲ့ဒီနိုင်ငံတော်တရားဥပဒေစိုးမိုးရေးဆရာကြီးဆန္ဒရာကြီးဒီလူစုရဲ့ကိုချင်းတရားကိုပြပြစီရအလို့ငါအတိအကျနဲ့ဖြစ်စီတမင်ဖြစ်စီအဲ့လိုမျိုးပေါ့နော်အဲ့ဒီနှစ်ချက်ကကျွန်တော်တို့ဒီငင်းစုစီဥပဒေရဲ့မူလရည်ရွယ်ချက်ကိုဟိုကျွန်တော်တို့ဆန့်ကျင်သွားတယ်လို့ကျွန်တော်မြင်တယ်မူလရည်ရွယ်ချက်ကဖွဲ့စည်းပုံရှိကဥပဒေရကျွန်တော်တို့ကိုဒီဥပဒေပြဋ္ဌာန်းပြီးတော့ပြည်သူလူထုကိုလိုလတ်လတ်ဆန္ဒဖော်ထုတ်တာကိုအားပေးခဲ့တယ်အားပေးရဆိုတဲ့အထက်မှာပထမအကြိမ်ပြင်ဆင်ချက်ကိုပထမကျင်းဥပဒေကိုတောင်းမှဥဒင်းဆိုင်လက်ထက်မှာကျွန်တော်တို့ခွင့်ပြုမိန့်ကိုတောင်းစရာမလိုပဲတင်ပြဖို့ပဲနော်အဲ့မှာခွင့်ပြုချက်ကိုပြေကိုပေးရမယ်ဆိုတဲ့ဟာမျိုးဟိုပါလာတယ်အဲ့ဒါဟာလည်းကျွန်တော်တို့အတွက်အကန့်အသတ်တစ်ခုကိုကြော်ခဲ့နေတာပေါ့အဓိကတော့နည်းနည်းပို့ပြီးပွင့်လင်းလာအောင်ပို့ပြီးလွယ်လွယ်ကူကူဆန္ဒတွေဖော်ထုတ်လာနိုင်အောင်လုပ်ရမယ့်ဥပဒေမျိုးဖြစ်ပါတယ်အဲ့ဒါမှပြည်သူ့ရဲ့အပံကိုကျွန်တော်တို့နိုင်ငံတော်အစိုးရရောလွတ်တော်ရောတည်ပြီးတော့ကျွန်တော်တို့လိုအပ်ချက်တွေကိုပြုပြင်နိုင်မှာပေါ့အဲ့တော့ဒီမိုကရေစီရဲ့ဆန်နှုန်းနဲ့အညီကျွန်တော်တို့ခွင့်ပြုခဲ့တဲ့ဥပဒေမှာဒီနေ့ဒီလိုကန့်သတ်ချက်တွေပေါ့နော်ဆန္ဒဖော်ထုတ်တဲ့လူတွေကစိုးရိမ်စိတ်တွေဖြစ်ပေါ်အောင်ကျွန်တော်တို့ကဒါကိုပြေးလိုက်ရင်ဟာလာငါတို့ဟိုတခုခုများအေးအေးယူခံရမလားဆိုတဲ့ကြောက်ရွံ့စိတ်တွေစိုးရိမ်စိတ်တွေအရင်ထောက်ခံရခဲ့တုန်းကလို့ပေါ့နော်ဟိုစီးရင်တော့ဟိုလူအမြင်စီးရင်ကိုရရဆိုရင်ပြအဲ့လိုမျိုးဟိုတမင်းဖြစ်အောင်ကျွန်တော်တို့ကဒီဥပဒေကဒါပြတ်ထားတယ်လို့ကျွန်တော်တို့မြင်တယ်
ဒီဥပဒေနဲ့ပတ်သက်ပြီးတော့အန်ကယ်ရိုပါတီဘက်ကဘယ်လိုအမြင်သဘောထားမျိုးများရှိပါလဲရှင
်တကယ်တမ်းကြတော့အစိုးရကနော်သူတို့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာကာကွယ်ဖို့ဟာလားအဲ့လိုပြောတဲ့လူတွေကိုဟန်တာဖို့လုပ်တဲ့ရည်ချက်ပဲကျွန်တော်မြင်တယ်အဲ့လိုကလည်းမျိုးလဲရည်ရှိမှတော့မကောင်းဘူးအစိုးရဆိုတာဒီနေ့အစိုးရမနေ့ကအတိုက်ခံဖြစ်ရှင်နေဖြစ်သွားမှာပေါ့အဲ့ဒါကြောင့်ဒါဒီကိုကျွန်တော်တို့ရည်ရှိကိုကြည့်ပြီးတော့ကျွန်တော်တို့တစ်ထက်မှာဒီဥပဒေမျိုးကိုတော့ကျွန်တော်တို့မဖြစ်စေချင်ဘူးကျွန်တော်တို့တမိုင်းတရားခါလည်းမဖြစ်ရှင်ဘူးအဲ့ဒါကျွန်တော်တို့လွတ်တော်မှာတော့ဒီဥပဒေကိုကျွန်တော်တို့ဘက်ကဟိုကန့်ကွက်ဖို့အကုန်လုံးဆရာထက်တန်နေကြပါတယ်နော
်ဟုတ်အဲ့တော့နောက်ဆုံးအနေနဲ့မေဂျင်နာကလွတ်တော်ထဲမှာရှိနေတဲ့လူဦးရေအနေအထားအရအန်ဂယ်ရိုဘက်ကကောဒီအဆိုတွေကိုပယ်ဖြတ်အောင်ဟိုတိုက်တွန်းနိုင်တဲ့အနေအထားမျိုးမှာကောရှိကောရှိပါရဲ့လားရှင
်ဟုတ်ပါတယ်အဲ့ဒါတေချာတလောက်ပဲနော်တေချာတလောက်ပဲဘာလို့လဲဆိုတော့ဒီဥပဒေကကျွန်တော်တို့မြင်တာကအကျုံတယောက်ကတင်တာကအဲ့ဒီလူပုဂ္ဂိုလ်တင်နေဆိုတာဝိညာဏကလာတာမဟုတ်ဘူးကော်မတီပြရောက်ဖြတ်လာတာမဟုတ်ဘူးဆိုတော့ဒါကရှင်းပြရရင်အင်ဒါအဲ့ပါတီနောက်ခံအင်္ဂါဒါပါတီနောက်ခံနဲ့တင်တာပဲလို့ကျွန်တော်မြင်တယ်အဲဒီတော့ဟောဘာပြောပြောအဲ့ပါတီကပဲသူပြောရရင်ကိုလုံးင်းပြောရရင် NLD ပါတီရဲ့အဲ့ဒီစွတ်တော်ဖြစ်တဲ့အတွက်နာမည်ဒီ NLD ပါတီရဲ့စွတ်တော်ရဲ့အဆုံးဖြတ်ဟာကျွန်တော်တို့နော်အများစုဖြစ်တဲ့အတွက်နဲ့အဲ့ဒါကျွန်တော်တို့နိုင်ပါပဲမြန်မာစွတ်တော်မှာလည်းသူတို့နိုင်တာပဲအဲကျွန်တော်တို့ပြည်သူ့လွှတ်တော်မှာလည်းကျွန်တော်တို့နိုင်မှာဒါပေမဲ့ကျွန်တော်တို့ဟိုကျွန်တော်တို့ကတတ်နိုင်တယ်လို့ဒါကိုပြည်သူလူစုသိအောင်ငါတက်ဆိုင်ရအာဏာပိုင်သိအောင်ဥပဒေပြည့်စုံသိအောင်ကျွန်တော်တို့ကဟိုပြန်ပြီးတော့ပြောရမယ် ကျွန်တော်တို့အခွင့်အရေးကိုကျွန်တော်တိုက်ယူရမယ်ပြည်သူလူထက်ကကျွန်တော်ရက်တည်ရမယ်အဲကျွန်တော်တို့တာဝန်ပဲလी
ဟုတ်ကဲ့ပါအငယ်ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ